in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တားညူပါ Indonesian နိုင်ငံ Sandar ကမ်းမြောင်ဒေသမှာဆူနိုင်မီရေလိုင်းလှမ်းလုံးရိုက်ခတ်လို့တစ်ဆုံးသူရေတော့ဟာခုထိဆိုရင်222ဦးထိရှိသွားပြီဖြစ်ပါတယ်Now the Syria ကနေပြီးအမေရိကန်တပ်ဖွဲ့ပြန်ရုပ်ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေရေးနိုင်ငံကညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ယာယီကနေပြီးတော့နှုတ်ထွက်သွားပါတယ်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့ဒီတိုက်ပွဲဖြစ်ပြီးနောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းတွေ့ရှိခဲ့တဲ့ဆိုပြီးတော့မြန်မာအစိုးရကကြီးညာပါတယ်ဆရတဲ့ဒီနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့တူတက်ဆက်ပေးသွားမှာပါမစဉ်
။ဟုတ်ကဲ့ပါရှင်။သတင်းနေပြည်နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေရပြီးနေရရင်မပြောင်းနိုင်သေးတဲ့ဒုက္ခတွေ2019ခုနှစ်တွင်ရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကဘာတွေဖြစ်နိုင်မှာလဲ
UNHCR has not been let on to the island right now to be able to do a risk assessment of the flood conditions but many say
လူခွင့်ရေးဖွဲ့45 rights ကတကြွလှုပ်ရှားသူတူဖြစ်တဲ့ John Quinley ပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူကျင်ငယ်ရီကိုတုံးပြီးတဘာဝဓာတ်မြင့်ဩဇာထုတ်လုပ်တဲ့အကြောင်းနဲ့တခြားစိတ်ဝင်စားပွဲသတင်းလာတွေကိုလည်းတင်ဆက်ပေးပါမယ်။နောက်ပိုင်းမှာတော့မြစ်တာလက်ဆောင်တေးသချင်းတပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်သူကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားဒေသစံချိန်စရိနေနှောင်းပိုင်းချင်းတို့ကဒီအင်ဒိုနီးရှားနိုင်ငံရဲ့ Sandar ကမ်းမြောင်ဒေသတစ်လျှောက်မှာဆူနာမီရေလုံးလိုင်းကြီးတွေရိုက်ခတ်သွားခဲ့လို့တိဆောက်သူအကြီးအကျယ်ဟာခုဆိုရင်222ဦးထိလက်တော်ကောက်ယူရရှိထားပြီးတော့လူပေါင်း143ဦးနဲ့ထိခိုက်ဒဏ်ရာရသွားပါတယ်28ဦးကပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကဆိုပါတယ်အထူးကအသေးပြောက်စင်းလက်တလော့အချိန်ထိတွက်ချက်ကောက်ယူနေစေဖြစ်တော်မူလို့စင်းဟာဒီထက်ကိုပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းဤဖွဲ့ကပြောပါတယ်စန္ဒကမ်းမြောင်ဒေသမှာရှိကြတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလွန်ပန်းဒေသ၊ဂျာဗာကျွန်းရဲ့ဆရမ်နဲ့ပန်ဒလန်ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုမျိုးဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကပြောပါတယ်။အင်ချီပေါင်းရာပေါင်းများစွာဟိုတယ်ကိုးလုံးတင်မော့အစီ350ကျော်နဲ့အတူမော်တော်ယာဉ်တွေအတော်များများလည်းပျက်စီးကုန်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားဒေသစံချိန်စနေနေ့ညပိုင်း9:00အချိန်တုန်းကခရကာတိုမိတောင်ပေါက်ကွဲပြီးတဲ့နောက်အချိန်တိုအတွင်းမှာ9:00ခွဲလောက်အချိန်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကကြေညာပါတယ်။အဲ့ဒါခရကာတိုမိတောင်ပေါက်ကွဲပြီးတဲ့နောက်ပင်လယ်ပြင်အောက်မှာရှိတဲ့မြေပြိုမှုတွေဖြစ်ပြီးတော့အဲ့ဒီကတဆင်ဆူနာမီလှိုင်းဖြစ်တယ်လို့တစ်ချိန်တည်းမှာပဲလာပြည့်နေ့ဖြစ်တာမို့လို့ဒီအတက်နဲ့ပါပေါင်းပြီးတော့အခုလူပြင်းထန်တဲ့ဆူနာမီလှိုင်းဖြစ်ခဲ့တာလို့အင်ဒိုနီးရှားရာသီဥတုနဲ့ဘူမိယူပဆိုင်ရာလေးတိုက်ဌာနကကြေညာပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားဘူမိပြည်ထောင်ဌာနကတော့ခရတိုမီတောင်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လကလေးကမီတောင်ပေါက်နေတာဖြစ်ပြီးတော့ဒီထက်ပြင်းထန်တဲ့အခြေအနေမှာတော့ဆူနာမီလှိုင်းမရှိခဲ့ဘူးလို့ဆိုပါတယ်။ဆူနာမီရေလှိုင်းအမြင့်ဟာသုံးပေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါတယ်။ဘန်တန် KI ဟာအဆိုးဆုံးဆူနာမီလှိုင်းတန်ခံခဲ့ရတယ်လို့ကပ်ဘီအန်ဒီရဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။ဒီနှစ်စက်တင်ဘာလ28ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံပါလိုငလင်ကြောင်းမလို့ဆူနာမီလှိုင်းဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့လူပေါင်း2500ကျော်သေဆုံးပြီးတော့လူ9000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။2004ခုနှစ်ဒီဇင်ဘာလ26ရက်နေ့တုန်းကလည်းအိန္ဒိယပင်လယ်ပြင်ကငလင်ကြောင်းမလို့ဆူနာမီလှိုင်းဖြစ်ခဲ့ပြီးတော့အင်ဒိုနီးရှားအပါဝင်နိုင်ငံပေါင်း73နိုင်ငံမှာလူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားတနိုင်ငံထဲမှာလည်းအဲ့ဒီတုန်းကလူပေါင်း3000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့နေဆက်တိုင်းတိဆောက်ရေးရန်ပုံငွေဘတ်ဂျက်တွင်ဖော်ဝင်နိုင်ရေးအတွက်လွတ်တော်နဲ့သမ္မတချပြန်လည်ဆွေးနွေးမှုတွေမပြည့်မလည်ဖြစ်ခဲ့ပြီးတဲ့နောက်အထက်လွတ်တော်အနေနဲ့ဒီဇင်ဘာ26ရက်ခြားသမားရေးနေ့မတိုင်ခင်နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမလုပ်ကြဖို့စနေနေ့ကဆုံးဖြတ်လိုက်ပါတယ်။အစိုးရရန်နေရာလည်ပတ်မှုတွေရပ်ဆိုင်မသွားရေးအတွက်တောက်ကြနေညသကောင်းအချိန်မတိုင်ခင်မှာလွတ်တော်အနေနဲ့သဘောတူညီချက်မရနိုင်ခဲ့တာကြောင့်အခုလိုအမေရိကန်အစိုးရရန်နေရာ၄ဘုံတစ်ဘုံရပ်ဆိုင်ထားတဲ့အခြေအနေကိုရောက်လာခဲ့တာပါ။ဒါကြောင့်ပြည်တော်စုဆိုရဝန်နဲ့၈သိန်းလောက်ရဲ့အလုပ်တွေရနာထားလိုက်ရတာမှာထပ်ဝက်လောက်ဟာမရှိမဖြစ်အရေးပေါ်လှုပ်ဆင်းရမဲ့ဝန်ထမ်းတစ်ဝက်လောက်ပါနေတာကြောင့်အဲ့လူတွေဟာလာစားမြူပဲလှုပ်ဆင်းကြမှာဖြစ်ပါတယ်ဒီထဲမှာ VOA မြန်မာပိုင်းနဲ့တခြား VOA အသံလွှင့်ဌာနတွေလည်းပါဝင်ပါတယ်ထက်လွတ်တော်လူများစုကောင်းဆောင် Mitch McConnell ကတော့လှန်နေလွတ်တော်ခဏတွေးဆုံဖို့ရှိကြောင်းကြေညာထားပြီးဆွေးနွေးဆုံးဖြတ်ချက်ချတာတွေတော့ရှိမှာမဟုတ်ပါဘူးစနေနေ့စောပိုင်းတော့ကတော့မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ရေးအတွက်သူတောင်းထားတဲ့ဒေါ်လာ5ဘီလီယံရရှိရေး Republican လွတ်တော်အမတ်တွေနဲ့သမ္မတ Trump ကအင်မီရောမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။နယ်စပ်ဒတိုင်းကြီးတစ်ခုလုံးတိဆောက်ရေးအတွက်တော့စုစုပေါင်း American ဒေါ်လာ20ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ဆီးရီးယားကနေပြီးအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနီးရေးနိုင်ငံတကာညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Bragg McGurk ဟာယာယီကနေပြီးနှုတ်ထွက်သွားပါတယ်။ Mr. McGurk ယာယီကနေပြီးနှုတ်ထွက်တာဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနကစနေနေ့တုန်းကထုတ်ပြန်ပါတယ်။ Mr. McGurk ကဒီသူ့ရဲ့ဝန်ထမ်းတွေစီကိုသူနှုတ်ထွက်မှုနဲ့ပတ်သက်လို့အီးမေးလ်စာတစ်စောင်ပို့တာကို AP သတင်းဌာနကရရှိခဲ့ပါတယ်။စာထဲမှာတော့ဒီသမရရဲ့မကြခင်တုန်းကဆုံးဖြတ်ချက်ဟာတုံလို့ဆရာဖြစ်တယ်လို့ဒါဟာမူဝါဒရေးရာလုံးဝပြောင်းပြန်လှလိုက်တာဖြစ်တယ်လို့လည်းရေးထားပါတယ်။ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့မဟာမိတ်လက်တွဲဖက်တွေကိုဝေဝါးသွားစီပြီးတော့တိုက်ပွဲတွေမှာရှိနေကြတဲ့လက်တွဲဖက်တွေအနေနဲ့ဘယ်လိုဆက်လုပ်ရမလဲအကျိုးဆက်တွေဘာဖြစ်လာမလဲမစင်စားတတ်အောင်လို့ရှုပ်ထွေးသွားစီတယ်လို့သူကရေးထားပါတယ်။သူနှုတ်ထွက်တာနဲ့ပတ်သက်လို့သမရထရမ့်က Twitter မှာရေးထားတာကတော့ Brett McGurk ဟာသမရအိုဘားမားက2015ခုနှစ်မှာခန့်ခဲ့တာဖြစ်ပြီးတော့သူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်။လာမယ့် February လထဲမှာသူယာယီကနေပြီးတော့နှုတ်ထွက်ရမှာဖြစ်ပေမဲ့ကြိုပြီးတော့အနားယူသွားတယ်လို့ဆိုပါတယ်။ ISU အနိုင်တိုက်လိုက်နိုင်ပြီလို့ကြေညာပြီးတော့ Syria ကနေပြီးတော့ American တပ်ဖွဲ့ဝင်2000ပြန်ရုပ်ဖို့သမရကအမိန့်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်လူမျိုးရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ Kawhi Wiggy Jane Mathis ယာယီကနေပြီးတော့နှုတ်ထွက်သွားတယ်လို့ပဲမကြခင်မှာပဲအခုလိုအထူးကိုယ်စားလှယ် McGurk ရဲ့နှုတ်ထွက်မှုလည်းဇက်တိုက်ဆိုသလိုဖြစ်လာတာပါ။
ဒီနေ့နိုင်ငံမှာရောင်မြန်အင်ဂျီဘောဝတ်တဲ့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ဟာမနေ့စနေနေ့က Paris မြို့ရဲ့အထင်ကြီးရှောင်းဇလီဇေလမ်းမကြီးပေါ်မှာထိတိုက်တွေ့ခဲ့ကြပါတယ်။စနေနေ့ကဆန္ဒပြတဲ့သူအရေးအတွက်ဟာနည်းနည်းပဲရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေဟာလမ်းနေပေါ်ကိုတက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေယူဘုံတွေမိသက်ပိုက်တွေနဲ့နေနေခဲ့ပါတယ်။ဗီဒီယိုတစ်ခုမှာတော့ဆန္ဒပြတဲ့သူတစုကမော်တော်ဆိုင်ကယ်တွေစီးလာတဲ့ရဲတပ်ဖွဲ့ဝင်တွေကိုဝိုင်းလိုက်ပြီးတော့တိုက်ခိုက်တာကိုတွေ့မြင်ရပါတယ်။ရဲရရှိတယောက်ကတော့ဆန္ဒပြတဲ့သူတွေကိုတနက်နဲ့ချိန်ရွယ်ခဲ့ပုံရပေမဲ့ပြစ်တော့မပြစ်ခဲ့ဘူးလို့ Paris ရဲတပ်ဖွဲ့က AP သတင်းဌာနကိုပြောပါတယ်။လောင်စာဆီအပေါ်အခွန်တိုးောက်ခဲ့တာနဲ့ပတ်သက်ပြီးတော့ Number 18ရက်နေ့ကစလို့ပြည်ထောင်နိုင်ငံတော်ကဆန္ဒပြနေကြတာဟာအခုဆိုရင်သတင်းပတ်6ပတ်ဇက်လိုက်ရှိပါပြီ။ပြည်ထောင်နိုင်ငံတော်ကစနေနေ့ကဆန္ဒပြတဲ့သူဦးရေဟာ 38,000 လောက်ရှိခဲ့ပြီးတော့ Paris မြို့မှာတော့ 2,000 လောက်ပဲရှိတယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။ဒီမှာ19ရက်နေ့တုန်းကတော့တနိုင်ငံလုံးဆန္ဒပြတဲ့သူဟာ 28,000 ရှိခဲ့ပြီးတော့ Paris မြို့မှာတော့ 4,000 လောက်ရှိခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေအများအားဖြင့်မကျေနပ်တာကတော့ပြည်သူ့သမ္မတ Emmanuel Macron ရဲ့ Liberal စီးပွားရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာမူဝါဒအပေါ်မှာဖြစ်ပါတယ်။အခုလိုဆန္ဒပြတာတွေကြောင့်သမ္မတ Macron ဟာပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကတော့အခွန်နဲ့လစာနဲ့ပတ်သက်ပြီးတော့တောင်းဆိုချက်တွေကိုလိုက်ရောခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့ပြည်သူ့သမ္မတ Macron ကိုလည်းလူလူကြားမှာသိပ်မတွေ့ရပဲဖြစ်နေခဲ့တာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတစ်ဖက်နိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းကိုပြန်လည်ရှာဖွေတွေ့ရှိခဲ့တယ်လို့မြန်မာအစိုးရသတင်းစာတွေမှာဖော်ပြပါရတယ်။ဒီဇင်ဘာလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတစ်ဖက်နိုင်ငံဘက်ချမ်းအမည်မသိသေနတ်သမားတွေကပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲ့မှာရဲတပ်သားအောင်ကျော်သက်ပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဖော်ပြပါရတယ်။မျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာပြီးတော့သူ့ရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းမှာအခြားရဲတပ်သားတအူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းမောင်းတော်မြို့နယ်အတွင်းဒေသခံရခိုင်တန်းသား2ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါတယ်။ VOA ကရရှိတဲ့သတင်းအရတော့မြန်မာလူမျိုးတပ်ဖွဲ့ဝင်ချို့မွတ်စလင်ကြီးရောတွေအတွင်းဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဒီတော့လေဒေသတွင်းမှာဒေသခံမွတ်စလင်ကြီးရသားတွေရောရခိုင်တန်းသားတွေပါနှစ်ဖက်အတိုင်းဝိုင်းနှစ်ခုလုံးကအခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေပါတယ်။2019ခုနှစ်အာဆာချမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းဒေသခံမွတ်စလင်တွေကိုလူခွင်ချိုးဖောက်မှုတွေလုပ်ခဲ့တဲ့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့သတ်မှတ်ထားတာပါဒီအတွက်လည်းရ ेंजर ဒုက္ခသည်တိမ့်နဲ့ချီအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်မြန်မာစစ်တပ်ရဲ့ဒီလို့ရကြောက်ဒါဟာရ ेंजर တွေပေါ်မျိုးတုံတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကကြေညာခဲ့တယ်လို့ပဲနိုင်ငံတကာမှလည်းမြန်မာစစ်တပ်ပေါ်မှာရည်ရွယ်မှုတွေတော်များများရှိနေပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gateway လေဆိပ်မှာလေရင်တက်ဆင်း300တာရဆိုင်သွားစေခဲ့တဲ့ drone ရင်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတအူးနဲ့အမျိုးသမီးတအူးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်ချက်လက်တွေမပေါ်ပေမဲ့လည်း Success ရဲဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့အဲ့ဒီ drone ရင်လွတ်တင်သူအအူးကိုတောက်ကြနေနောက်ပိုင်းကဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြပါတယ်။ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်ဆစ်ဆီးနေကြောင်းနဲ့လေဆိပ်နီး drone ရင်နဲ့နောက်ရှက်မှုတွေကိုနီးလန်းပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါတယ်။ ဒုံးရည်နဲ့နောက်ဆက်မှုကြောင့်လည်းတက်စင်မလုံးနိုင်တော့ပဲလေဆိပ်ကိုပိတ်လိုက်ရတဲ့အတွက်အခုလို Christmas နဲ့နှစ်သက်ကူအလဲရက်မှာခီးသွားတွေတိမ့်နဲ့ချီပြီးလေဆိပ်မှာတောင်းတင်နေခဲ့ကြပါတယ်။ဗိုလ်ထူးနေကလေးကရက်ဆိုင်ခဲ့တဲ့လင်းတက်စင်တွေကိုတော့တောက်ကြနေမှာဒစိတစ်ပိုင်းပြန်ဖွင့်ပြီးတော့နောက်တိတ်မချခင်မှာပဲဒုံးရည်နဲ့ထပ်မံနောက်ဆက်တဲ့အတွက်လင်းခီးစင်တွေထပ်မံရက်ဆိုင်ခဲ့ရပါတယ်။တောက်ကြနေညနေပိုင်းမှာတော့လေဆိပ်ကိုပြန်ဖွင့်နိုင်ခဲ့ပါတယ်။လန်ဒန်မြို့တော်တောင်ဘက်က28မိုင်လောက်မှာရှိတဲ့နိုင်ငံဒုတိယအကြီးဆုံးကက်ဒရစ်လေဆိပ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုလေဆိပ်နဲ့ဥရောပတခွင်ကလေဆိပ်တွေမှာလည်းအခက်အခဲတွေဖြစ်စေခဲ့ပါတယ်။ဒီနေ့ကိုလူပေါင်း43သန်းဟာ Gatwick လေဆိပ်ကနေတဆင့်ခီးသွားကြတာဖြစ်ပါတယ်ခင်ဗျာ
။ Nissan ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်း Carlos Ghosn ကိုတိုကျိုတရားရုံးတစ်ခုကနေပြီးတော့တနင်္လာနေ့ကနောက်ထပ်10ရက်ထိသေးဖို့အမိန့်ချလိုက်တာကြောင့်သူဟာလာမယ့် Christmas မှာရောဖန်စီထင်းသိမ်းခြင်းခံထားရပါလိမ့်မယ်။အလွဲသုံးစားမှုတွေနဲ့အရေးယူဖန်စီခံထားတဲ့ Carlos Ghosn ဟာတောက်ကြနေတော့ကဂျပန်တရားရုံးရှေ့နေတွေရဲ့နောက်ထပ်ဆွေးချက်တစ်ခုနဲ့ထပ်မံရင်ဆိုင်ရပါတယ်။သူ့ရဲ့ကိုယ်ပိုင်ယင်းနှိမ့်နှံမှုဒေါ်လာ16တန်ဆုံးရှုံးရမှာ Nissan ကုမ္ပဏီကိုလဲသုံးစားလုပ်ပြီးတော့ကြားခံစေခဲ့တဲ့ဆိုတဲ့ဆွေးချက်တစ်ပါ။2010ကနေပြီးတော့2015ခုနှစ်အတွင်းကုမ္ပဏီစီကသူရတဲ့ဝင်ငွေ90ခန့်နှုန်းကိုလိမ်ညာခဲ့တဲ့ဆိုတဲ့ဆွေးချက်နဲ့နိုဝင်ဘာလ19ရက်နေ့မှာသူပထမဆုံးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာ၊ကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်းမှာစုံစမ်းတွေ့ရှိခဲ့တယ်ဆိုပြီးတော့ Nissan ကုမ္ပဏီကဆွဆွဲထားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုင်းရင်းသားဆင်နိုင်ပါတယ်။အခုတော့ဒီနေ့လွှာရီကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့နေမီရှင်းလင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်နှိမ်နင်းမှုတွေပါဝင်ခဲ့တဲ့အတွက်ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်သွားရောက်ခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်တို့အတွက်နေရက်ပြင်ရေးအစီအစဉ်တွေမရေမရာဖြစ်နေတာကြောင့်ဒုက္ခသည်စခန်းမှာဆက်ပြီးခိုလုံနေရပါတယ်။လာမယ့် 2019 ခုနှစ်အတွင်းရိုဟင်ဂျာတွေရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Steve Sanford ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒုက္ခသည်စခန်းတွေမှာမိခိုနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်သက်တမ်းနီးပါးတွေရဲ့အနာဂတ်တွေဟာအခုချိန်ထိရေရေရရမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာတာဝန်ရှိသူတွေသဘောတူခဲ့တဲ့ဒုက္ခသည်တွေကိုနေရပြောင်းရေးအစီအစဉ်ကိုပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။နေရပြန်ရင်အစီအစဉ်မှာနိုင်ငံတကာရဲ့ကြီးကြပ်မှုမပါဝင်သလိုမတရားအနိုင်ကျင့်တာတွေဆက်ရှိနေတဲ့ဆိုတဲ့အတွက်ဒုက္ခသည်တွေကသူတို့အလုံးစုံရေးအပေါ်ဆိုရင်ပြီးနေရမပြန်ကြတဲ့အတွက်အဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်းထားပါတယ်။တခါဝေးလာတဲ့ဘာဆန်ချာကျုံးပေါ်မှာဒုက္ခသည်တွေအတွက်စခန်းသစ်တွေထပ်ဆောင်နေတဲ့အပေါ်မှာလည်းဆိုရင်မှုတွေရှိနေကြတယ်လို့လူခွင့်ရေးအဖွဲ့45 Rights ကတက်ကြွအလှူရှာသူတို့ဖြစ်တဲ့ John Quinley ကအခုလိုပြောပါတယ်။
UNHCR has not been let on to the island right now to be able to do a risk assessment of the flood condition.
ဒီကျွန်မရေလွှမ်းနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ UNHCR ကိုလေ့လာဆန်းစစ်ခွင့်မပေးသေးပါဘူး။အဲဒီကျွန်မမှာရေလွှမ်းနိုင်တဲ့အခြေအနေရှိနေပြီးအန္တရာယ်များတယ်လို့အတော်များများကပြောကြပါတယ်။ဒါကြောင့်ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေအဲဒီကျွန်းပေါ်ကိုရွှေ့လိုက်ရင်ရေကြီးရေလျှံမှုနဲ့ရင်ဆိုင်ရမယ့်သဘောဖြစ်နေပါတယ်။ဒါကအန္တရာယ်သိပ်များတဲ့အခြေအနေပါ။
ရိုဟင်ဂျာတွေအတွက်ပညာသင်ကြားခွင့်မရတာဟာလည်းရေရှည်မှာအကျိုးသက်ရောက်မှုရှိလာမယ့်ကိစ္စတွေဖြစ်တယ်လို့ John Quinney ကအခုလိုဆက်ပြောပါတယ်
။ There is no formalized access to education in the camps right now. Rohingya that fortified right.
ဒီမှာဒုက္ခသည်စခန်းတွေမှာပညာသင်ကြားခွင့်အတွက်တရားဝင်လုပ်ပေးတာမျိုးမရှိသေးပါဘူး။ကျွန်တော်တို့အဖွဲ့ကတွေ့ဆုံခဲ့တဲ့ရိုဟင်ဂျာတွေကတော့ဒါဟာအနာဂတ်ရိုဟင်ဂျာလူငယ်မျိုးဆက်တွေအတွက်အဓိကအချက်ဖြစ်တယ်လို့မြင်ကြပါတယ်။
မီးလောင်သွားခဲ့တဲ့ရွာမြေနေရာတွေကိုအစိုးရပိုင်ဖြစ်တမလိုက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားတဲ့အတွက်မြန်မာနိုင်ငံရဲ့ဘယ်နေရာဘယ်ဒေသကိုရိုဟင်ဂျာဒုက္ခသည်တွေပြန်နိုင်မလားဆိုတာကလည်းမရေမယအခြေအနေပါပြီးခဲ့တဲ့တနစ်ခွဲကာလအတွင်းရိုဟင်ဂျာရွာပေါင်း100ကျော်မီးလောင်ပြကျသွားခဲ့တဲ့အတွက်အဲ့ဒီမြေတွေကိုသူတို့ပိုင်အဖြစ်ပြန်ရဖို့ကိစ္စကလည်းတန်လျာဖြစ်စရာရှိနေပါတယ်အမေရိကန်နိုင်ငံအခြေဆိုင်အာရိုရာလူသားချင်းစာနာမှုဆိုင်ရာဥဆောင်ဦးရပြုတဲ့အဖွဲ့အစည်းရဲ့2018ခုနှစ်အတွက်လူသားချင်းစာနာမှုစုကိုရရှိထားတဲ့ရိုဟင်ဂျာရှင်းနေဦးကျော်လောင်ကတော့ရိုဟင်ဂျာတွေအနေနဲ့မြေကရန်တွေကိုပြသနိုင်ရင်တော့သူတို့မြေတွေပြန်တောင်းနိုင်တယ်လို့ပြောပါတယ
် They have all the documents all the records in land record office and in home minister
ရိုမစတန်အားလုံးရှိပါတယ်အစိုးရရဲ့မြေစင်းဌာနမှာလည်းအဲ့ဒီထောက်ထားတဲ့အားလုံးရှိနေပါတယ်ဒီဆော့ဆရန်နေအားလုံးထုတ်ပြဖို့နိုင်ငံတကာတိုင်ဝမ်ကမြန်မာဆွေးရွာကိုတောင်းဆိုသင်ပါတယ
်မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေဟာလူမျိုးစုပြတ်ကွယ်သွားအောင်တမင်ရွယ်တဲ့လုပ်ရဖြစ်လိမ့်လာတုံသက်သူတွေကရှုမြင်ပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရဖက်ကတော့အဲ့ဒီဆွဆွဲချက်တွေကိုအစဉ်တစိုက်ညှင်းဆူလာတာပါ ဦးကျော်လောင်ကအခုလိုဆက်ပြီးပြောပါတယ
် The government making us to be illiterate so that they can allege
ကျွန်တော်တို့စံတပ်ပြင်မိတပ်ပြင်မြန်မာစုကလှုပ်ထားတာပါ။ဒါမှသာဒီလူတွေကဘင်္ဂလားဒေ့ရှ်ဘက်ကနေတရားမဝင်ခိုးဝင်လာတဲ့သူတွေဆိုပြီးဆွဆွဲလို့ရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကဘာကြီးမှာဖြစ်ဖြစ်နေတာတွေကိုဒီလူတွေမသိတယ်လို့နိုင်ငံတွေကအကြောင်းကိုလည်းဘာမှသိကြတာတော့မဟုတ်ပါဘူး
။နှစ်တနှစ်ကုန်လို့နှစ်သက်သေးဝင်ရောက်တော့မဲ့အခုလိုကာလမျိုးမှာဒုက္ခတဲ့စကားမှာခိုးလုံနေကြတဲ့ရွှင်ကြဒုက္ခတဲ့အများစုကတော့လာမယ့်နှစ်ကိုငြိမ်းချမ်းတဲ့နှစ်တနှစ်ဖြစ်လာဖို့ပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။
နားလောင်ပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးပါမယ်ဩစတြေးလျနိုင်ငံရဲ့အစ်စ်ပြထမ်းလိုက်တဲ့ဥပဒေတွေအရကွန်ပျူတာအင်တာနက်သုံးသူတွေရဲ့ဆက်သွယ်မှုတွေပေါ်သက်ဆိုင်သူတွေကပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတဲ့စာတွေကိုလုံခြုံရေးအာဏာပိုင်တွေအနေနဲ့ပို့ပြီးတော့တီးခွင်ရတော့မှာဖြစ်ပါတယ်ဒီဥပဒေကအကြမ်းဖက်သမားတွေနဲ့တခြားပြစ်မှုကျူးလွန်သူတွေရဲ့ဆက်သွယ်မှုတွေကိုစုံစမ်းထောက်လှမ်းသူတွေခြေရာခံသိရှိနိုင်အောင်နည်းပညာနဲ့အကာအကွယ်ပေးထားတာတွေမလုပ်အောင် AppleFacebook နဲ့ Google တို့လိုနည်းပညာကုမ္ပဏီတွေကိုတွန်းအားပေးလာမှာဖြစ်ပါတယ်။ Australia နိုင်ငံ Sydney မြို့ကနေ Film Master သတင်းပေးပို့ထားတာကိုကိုရဲနိုင်ငံပြောပြပေးမှာပါရှင်
။ Apple ရဲ့ iMessage, Facebook ရဲ့ WhatsApp နဲ့ Signal တို့လိုနည်းပညာ Software Application တွေမှာသက်ဆိုင်သူပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတာကြောင့်ရာဇဝမှုကျူးလွန်တဲ့သူတွေနဲ့အစွန်းရောက်တွေရဲ့လှုပ်ရှားမှုတွေကိုခြေရာခံမှုကြိုးပမ်းမှုတွေမှာအဟန့်တားတွေဖြစ်ရတယ်လို့ Australia တရားရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာခြားတော်ရင်းနေကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေတစ်ကနည်းပညာကုမ္ပဏီတွေစက်ပစ္စည်းထုတ်လုပ်သူတွေနဲ့ဝန်ဆောင်မှုပေးတဲ့သူတွေအနေနဲ့သဆိုင်သူတွေပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတဲ့စာတွေကိုရဲတပ်ဖွဲ့နဲ့တခြားလုံခြုံရေးအာဏာပိုင်တွေပါဖတ်လို့ရအောင်လုပ်ပေးရတော့မှာဖြစ်ပါတယ်။ဒါမှမဟုတ်အဲ့လိုလုပ်လိုက်တာကြောင့်ရှုပ်ဝဲစာသားစနစ်ကိုအသုံးပြုတဲ့တခြားသူတွေအတွက်ပါထိခိုက်မှုရှိနိုင်မယ်ဆိုရင်ဒါဟာသူတို့စနစ်ရဲ့အားနည်းချက်အဖြစ်နဲ့သတ်မှတ်ပြီးအခုအစိုးရပြောတဲ့နည်းပညာတစ်ကိုကုမ္ပဏီတွေအနေနဲ့ထည့်သွင်းစရာမလိုပါဘူး။ဒီဥပဒေကိုကမ္ဘာပေါ်မှာဩစတြေးလျနိုင်ငံကပထမဆုံးပြဋ္ဌာန်းတာဖြစ်ပါတယ်။အကြံဖတ်သမားတွေ၊ရာဇဝတ်ဂိုင်းတွေနဲ့ကလေးသင်ငယ်တွေကိုလိမ်မိုက်ဆိုင်ရာအရာစိတ်ဝင်စားနေတဲ့သူတွေအနေနဲ့မကောင်းတဲ့လုပ်ရက်တွေ၊ဒုစရိုက်လုပ်ငန်းတွေကိုကျူးလွန်မှုအတွက်စာတွေကိုရှုပ်ဝတ်သင်္ကေတတွေလုပ်ပြီးပို့နိုင်တာကြောင့်ဥပဒေအတရက်အများဆုံးလိုအပ်နေတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။ဒါပေမဲ့အခုလိုလှုပ်လိုက်တာကစုံစမ်းထောက်လှမ်းတဲ့သူတွေကိုနည်းပညာအကာအကွယ်ပေးထားတဲ့စာတွေကိုဖတ်နိုင်စေမယ့်ဘယ်တော့မှမပေးဘူးတဲ့လုတ်ပိုင်ခွင့်အာဏာကိုအလွန်အကျွံအသုံးပြုခွင့်ပေးလိုက်တာဖြစ်တယ်လို့နည်းပညာကုမ္ပဏီတွေလူခွင့်ရေးအဖွဲ့တွေနဲ့ရှင်းနေတဲ့အပါဝင်ဝေဖန်သူတွေကတော့ယူဆနေကြပါတယ်။ဒီဥပဒေကဩစတြေးလျနိုင်ငံရဲ့နည်းပညာကိုနောက်ပြန်လည်သွားစေမှာဖြစ်တယ်လို့ Sanitas ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ Francis Gavali ကပြောပါတယ
်။ We will lose some of the greatest mathematicians and scientists this country's produced.And I can tell you because I employ a lot
ကျွန်တော်နိုင်ငံကမွေးထုတ်လိုက်တဲ့အရန်တော်တဲ့သင်္ချာပညာရှင်တွေနဲ့သိပ္ပံပညာရှင်တချို့ကိုကျွန်တော်ဆုံးရှုံးပွဲရှိနေပါတယ်ကျွန်တော်ဘာကြောင့်ဒီလိုပြောနိုင်တယ်လဲဆိုတော့အဲ့လိုလူတွေအတော်များများကိုကျွန်တော်အလုတ်ခံထားတာပါဒီလူတွေကတိတ်တော်ပြီးအများကလည်းလေးစားအထင်ကြီးကြပါတယ်ဒါပေမဲ့တကယ်လို့သူတို့တွေဒီမှာဆက်နေမယ်ဆိုရင်အစိုးရကလူတိုင်းကိုစုံစမ်းထောက်လှမ်းဖို့လုပ်တဲ့ကိစ္စမှာဝင်လုံနေကြတယ်လို့ပဲမြင်ကြမှာပါ
ဩစတြေးလျအနာပိုင်တွေအနေနဲ့သူတို့ကုမ္ပဏီကထုတ်တဲ့ပစ္စည်းတွေကို shopping မပေးဆိုတာကိုအမှမခံနိုင်တဲ့အတွက်သူကုမ္ပဏီအနေနဲ့လည်းလုပ်ငန်းတွေကိုပြပကုမ္ပဏီတွေကိုဆုံးရှုံးရနိုင်ပွဲရှိတယ်လို့ Gavali ကပြောပါတယ်လုံခြုံရေးကိုချင်းချောင်းနေသူလူနည်းစုကိုစုံစမ်းထောက်လှမ်းဖို့အတွက်ဥပဒေလိုက်နာဆောင်ရွက်တဲ့လူသန်းပေါင်းများစွာရဲ့လုံခြုံရေးကိုအားနည်းအောင်လုပ်တာဟာမားရဲနဲ့လုပ်ရဖြစ်တယ်လို့ထိတ်တန့်သည့်ပညာကုမ္ပဏီဖြစ်တဲ့ Apple ကုမ္ပဏီကတော့ပြောပါတယ်ဒီဥပဒေကိုမလိုက်နာတဲ့သူတွေအနေနဲ့ပြစ်ဒဏ်ကျခံရမယ်လို့လည်းဒီဥပဒေတစ်ထဲမှာတမထားပါရခင်ဗျာ
ကိုရနိုင်ပါရှင်ဆက်လက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ဓာတ်မြေဩဇာထဲမှာနိုက်ထရိုဂျင်နဲ့ဖော့စဖရက်လိုအပင်အတွက်လိုအပ်တဲ့အာဟာရဓာတ်တွေကိုထည့်သွင်းထားတာပါဒီအာဟာရဓာတ်တွေပါတဲ့ဓာတုဓာတ်မြေဩဇာတွေထုတ်လုပ်နိုင်ဖို့စွမ်းအင်အများကြီးသုံးရတာဖြစ်ပေမဲ့သူတို့ကိုသဘာဝအလျောက်လဲလွယ်လွယ်ကူကူရနိုင်ပါတယ်မီချီဂန်တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့ရေရှည်ရယူနိုင်တဲ့ကုန်ကြမ်းဖြစ်ကျင်းငယ်ရီကိုတုံးပြီးတဘာဝဓာတ်မြေဩဇာထုတ်ရကနေစိုက်ပျိုးရေးအတွက်အကျိုးရှိစေပြီးပတ်ဝန်းကျင်ရည်တွယ်ပုံမတန်ရှင်းလာစေမယ့်စီမံကိန်းတွေလှုပ်ဆောင်နေပါတယ်။ဒီအကြောင်းကို VOA က Faith Lupides စုံစမ်းမေးမြန်းထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။ဗမောင်းပြည်နယ် Brattleboro မြို့ပြင်မှာလေသမားကြီး Dean Hamilton ဟာမြေဩဇာဖျန်းစစ်တက်ထားတဲ့ထွန်စက်နဲ့သူ့ရဲ့စိုက်ကွင်းထဲကျင်းငယ်ရီလိုက်ဖျန်းနေပါတယ်။အခုလိုကျင်းငယ်ကိုစိုက်ပျိုးရေးမှာတုံးလာဖို့အတွက်အချင်းအတော်ပေးခဲ့ရတယ်လို့မီရှိဂန်တက္ကသိုလ်ကသဘာဝဝန်ချင် engineer Nancy Lab ကပြောပါတယ်
I've been surprised at how many people
actually gets
down the
go
mye osa phin ne tong nai ne so ba go lak khan chin ne tu de ke tong mae tu be ni ya mya shi ni ma le lo jama twe chi mi ba de
american taip pan tu jetana thana nsf ye thauk pan mu ne jing nge ga ni mye osa thauk nai ne nilan de sha ni de tu phwe ne tu let twe bi saung ye ni de rich earth institute a phwe ga abraham nohis ka ro
is a great quote by Buckminster Fuller.
အဝင်ကြီးညဉ့်ညမ်းမှုရှိတာထက်တယန်စာတရင်းမြစ်တရဲ့တန်ဖိုးကိုမသိဘဲစွန့်ပြတာကပိုဆိုးတယ်လို့ American Tea Twin ပညာရှင် Buckminster Fuller ပြောခဲ့ဘူးသလိုပါပဲ
။ကျင်ငယ်ရီထဲမှာဓာတုမျိုးစားလို့ပဲအပင်အတွက်အာဟာရတစ်အပြည့်ပွားနေပြီးသူ့ကိုသုံးမယ်ဆိုရင်စွန့်ပြပစ္စည်းဆိုတာမကြံတော့သလိုတစ်ချိန်ထဲမှာသဘာဝမျိုးစားလည်းရနိုင်တာပါ။ကျင်ငယ်ရီကိုသဘာဝမျိုးစားဖြစ်နေRI က2012ခုနှစ်ကတည်းကစတုံးနေတာပါတနှစ်ကိုကျင်ငယ်ရီလီတာ26000ရအောင်သူတို့ဖွဲ့ကိုထောက်ခံအားပေးသူတွေရှိနေတယ်လို့ Kim Nish ကပြောပါတယ
် We now have people who have some source separating toilets in their homes we also have people who have
ချို့ဆိုသူတို့အိမ်တွေမှာအိမ်နာပါတစ်ခုစီခွဲပေးထားပါတယ်55ဂါလန်ဆန်ပုံးတွေနဲ့ပါစုပေးထားတဲ့အတွက်ကျမတို့ကကျင်ငယ်စုကန်ကြီးရှိတဲ့စက်ရုံကိုတည်သွားယူမှာပဲ
ရလာတဲ့ကျင်ငယ်ရီတွေထဲမှာယောဂပိုးမပအောင်ပိုးတက်ပြီးရင်စိုက်ကွင်းတွေထဲမှာဖြန်ပေးပါတယ်။သူတို့ဟာမီရှိဂန်တက္ကသိုလ်နဲ့တွဲပြီးနောက်တစ်ဆင့်သူတေသနာလုပ်နေပါတယ်
။ There are three things we really are trying to do with the urine in this kind of next phase. We're trying to concentrate it. We're trying to
ဒီရေကိုနောက်တစ်ဆင့်အနေနဲ့ကျမတို့ဆက်ပြီးတော့ဆန်းတက်နေတာက၃မျိုးပါ။အရေးကိုပြစ်သွားအောင်လုပ်ဖို့နည်းပညာကိုအသုံးချပြီးတော့အနံ့သိပ်မနှံအောင်လုပ်ဖို့ ਨੇ လူသုံးဆေးဝါးဓာတ်ရုပ်ပစ္စည်းတွေမပအောင်စူးစမ်းနေတာပါ။
လူသုံးဆေးဝါးတွေပါနေတဲ့ပြဿနာဟာတိတ်ကိုအရေးကြီးပါတယ်။ကျင်ငယ်ရီကိုအပူပေးရင်ပိုးတွေပဲသိပြီးလူခန္ဓာကိုယ်ရဲ့ကပြန်ပြီးထွက်လာတဲ့ဒီဓာတ်ရုပ်ပစ္စည်းတွေကတော့ကျန်းနေတာပါ
။ We know pharmaceuticals are a problem for aquatic organisms in water.
လူသုံးဆေးဝါးဓာတ်ရုပ်ပစ္စည်းတွေကရေတွေရေနေသရဝါတွေအတွက်အန္တရာယ်ရှိတာကျွန်တော်တို့သိပါတယ်။လူကျန်းမာရေးအတွက်ဘလောက်သက်ရောက်မှုရှိလဲဆိုတာလဲညင်ညာခုန်ကြတော့မှ။ဘာပဲပြောပြောကိုစားတဲ့အစားအစာမှာဓာတ်မျိုးတွေပါတာကိုတော့ကြိုက်ကြမှာမဟုတ်ပါဘူး။
ဒါကြောင့်စနစ်ရာစုရဲ့ရေစိုးဆန့်စနစ်ပုံစံကိုပြောင်းပြစ်ဖို့လိုတယ်လို့ Nancy Love ကပြောပါတယ်။ရေထဲမှာအာဟာရဓာတ်တွေတိတ်ပြီးများနေရင်ရေမော် algae တွေများလာမယ်အန္တရာယ်ရှိပြီးရေရဲ့အရေးအသွေးကလည်းညံ့သွားနိုင်တာကြောင့်ပါ
Our water emissions are going into very sensitive water bodies that are
အဟာရဓာတ်အများကြီးပါနေတဲ့အရေးတွေကိုရေထူးထဲဆွန့်ပစ်နေရတဲ့ဒီစနစ်ကိုပြောင်းပြစ်ဖို့လိုပါတယ်။ဒီဓာတ်တွေကိုဖမ်းဆုပ်ပြီးတော့အကျိုးရှိတဲ့နေရာတွေမှာသုံးနိုင်မို့ကျမတို့စူးစမ်းနေတာပါ
။တို့ရဲ့စူးစမ်းမှုဟာစိုက်ပျိုးရေးခန္ဓာကိုပုံမဆိုးပြေလာစေနိုင်မှာဖြစ်တယ်လို့ရေထူးအတွက်လည်းပိုးပြီးတန့်စင်လာနိုင်တာဖြစ်ပါတယ်။
တော်ခင်မျိုးသက်ပြောပြပေးကြတာပါရှင်။ VOE မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။စောင်းနှင်းနေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သတင်းတွေ Christmas Day သတင်းတွေနဲ့ဖြောပြပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ Carrie Underwood တည်ဆူထားတဲ့ Hark the Herald Angels Sing တို့အမည်ရတဲ့သတင်းနဲ့ဖြောပြပေးကြပါတယ်။နားဆင်ကြပါရှင်။
Peace on earth and mercy mild, God.
How the Herald Angels Sing ဆိုတဲ့တချင်းနဲ့ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းတွေ့သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီကြာမှာထုတ်လွှင့်မယ့်တင်းငွေညပိုင်းစီစဉ်တွေမှာတော့မြမရေးဆွေးနွေးကံမြမပြည်မှပေးစာများကဏ္ဍဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ခြင်းနဲ့ထူးခြားစံပြသတင်းများစီစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါအောင်ရှင
်။ဒေသစံချိန်စရိနေနှောင်းပိုင်းခြေနုကအင်ဒိုနီးရှားနိုင်ငံစန္ဒာကမ်းမြောက်ဒေသတစ်လျှောက်ဆူနာမီရေလှိုင်းလုံးကြီးတွေရိုက်ခတ်သွားခဲ့လို့သေဆုံးသူအရေအတွက်222ဦးထိလက်တလောကယူရရှိထားပြီးတော့လူပေါင်း143ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကဗီအန်ရဲ့စီမံခန့်ခွဲမှုဌာနပြောကြားသူကဆိုပါတယ်။အထူးကအသေးပြောက်စီးရင်လက်တလောအချိန်ထိတွက်ချက်ကောက်ယူနေဆဲဖြစ်တာမလို့စိင်ဟာဒီထက်ပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းဒီဖွဲ့ကပြောပါရယ်ဆန်ဒါကဲမြောင်ဒေသမှာရှိကြတဲ့ဆူမာထရာကျွန်းရဲ့တောင်ပိုင်းလွန်ပန်ဒေသဂျာဗာကျွန်းရဲ့ဆရမ်နဲ့ပက်ဒလန်ဒေသကအဲ့ဒီဒေသကြီး၃ခုမှာအခုလိုဆူနာမီလှိုင်းရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပီအန်ဒီရဲ့စီမံခန့်ခွဲမှုဌာနကပြောပါရယ်အင်ဂျီရာပေါင်းများစွာဟိုတယ်ကိုလုံးတင်မောအစီ350ကျော်နဲ့တူမော်တော်ယာဉ်တွေအတော်များများလည်းပျက်စီးကုန်တယ်လို့ဆိုပါရယ်အင်ဒိုနီးရှားဒေသစံချိန်စနေနေ့ညပိုင်း9နာရီအချိန်မှာခရကတောမီတောင်ပေါက်ကွဲပြီးတဲ့နောက်ချင်းတူတွင်း9နိုင်ခွဲအချိန်လောက်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာလို့အင်ဒိုနီးရှားမူလဝဒရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကနေပြီးတော့ကြညာခဲ့ပါတယ်။ဆီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့သမ္မတဒေါ်နယ်ထရန့်ပြည်ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေနိုင်ငံကညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်ထုကုစလေ Brett McGill ဟာရာထူးကနေပြီးတော့နှုတ်ထွက်သွားပါတယ်။ Mr. McGill ရာထူးကနေပြီးတော့နှုတ်ထွက်တာဟာဒဇမလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကလည်းစနေနေ့ကထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာ့နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတဖက်နိုင်ငံဘက်ကအမည်မသိတပ်သမားတွေရဲ့နဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးခဲ့တဲ့ရဲတပ်သားရဲ့အလောင်းကိုပြန်လည်တွေ့ရှိခဲ့ပြီလို့မြန်မာစစ်ရဲသင်းစာတွေမှာဖော်ပြပါရတယ်။ဒဇမလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတဖက်နိုင်ငံဘက်ကအမည်မသိတပ်သမားတွေကပြစ်ခတ်ခဲ့လို့အဲ့ဒီမှာရဲတပ်သားအောင်ကျော်တက်ပျောက်ဆုံးခဲ့တာဖြစ်တယ်လို့ဆိုပါရခင်ဗျာ။
သတင်းချင်းချုပ်ကိုကိုသားညုံပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့အနက်ရှွမ်ဂယ်လီဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာ7ဂျူဒူကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်နောက်ထပ်2နာရီကြာည9နာရီအစီအစဉ်တွေမှာကျမတို့တစ်ခါပြန်ဆုံကြအောင်ပါရှင်ကျမများသိစေအောင်ပါ
This program has come to you from the Voice of America, Washington. Thank you.